စ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေး PDF ဖွဲ့တွေကြားစီးရဲတင်းမာနေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဘက်မှာဒီနေ့ဇွန်လ3ရက်နေ့မှာလည်းပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒီချိန်ထဲမှာပဲရှမ်းပြည်နယ်နဲ့ကယားပြည်နယ်အစမိုးပြဲမြို့မှာလည်းမြို့ကန်တွေမြို့တွေကနေထွက်ခွာသွားကြဖို့စစ်တပ်ဘက်ကတတိပေးတာကြောင့်ဒေသခံတွေထပ်မံတင်းရှောင်နေကြရပါတယ်။ကယားပြည်နယ်ဘက်ကအခြေအနေတွေကိုပြည်ဝသတင်းတောက်နဲ့ကိုင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကယားပြည်နယ်ဒီမော့ဆိုမြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားဒီနေ့နေ့လယ်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်မှုတွေတွင်ဒီမော့ဆိုပြည်သူ့ကာကွယ်ရေးဖွဲ့တယောက်သေဆုံးခဲ့တယ်လို့ကရင်နီမျိုးရကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ
်။မေတာပြည်နယ်မော့ဆိုမြို့နယ်မှာ8နှစ်တောင်ကတံပြားထောက်မှန်ကြီးရွာမှာပြစ်ခတ်မှုတွေ့ရှိတယ်ပေါ့။ဒီရဖက်ကကျုံကြဆုံးသွားတယ်ကောနော်။ကျုံဖက်ခေါ်စီကဒီရွာဖက်ဒီတံပြားထောက်မှန်ဖက်ဒီတက်လာဆွဲတဲ့အတွက်ပြစ်ခတ်မှုတွေဖြစ်သွားတာပေါ့နော်
။ဒီကနေ့ဒီမော့ဆိုမြို့နယ်တွင်နှစ်ဖက်ပြစ်ခတ်စာကတ်မှုအခြေအနေကိုမသိရသေးပေမဲ့မလေးကတိုက်ပွဲအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်။
ဒီမော့ဆိုမှာတော့ဒီနေ့တော့မသိသေးဘူး။မနေ့ကတော့ဒီမော့ဆိုမြို့မှာရဲစခန်းပါဝင်ကျင်မှာအဲကျွန်တော်လုံလုံကြီးစစ်ဆေးတာရှိတယ်။အဲဒီမှာရက်ကွက်အတွင်း3နေရာနေပြီးတော့ကျမ်းပဲ40လောက်ကလက်နေကြီးလက်နေငယ်နဲ့ပြစ်ခတ်တဲ့ဟာတွေရှိတယ်။ပြစ်ခတ်လို့ကြမြို့တောင်ဘက်ကိုပြန်ပြီးစုပ်ပါတယ်။အဲကျွန်တော်စီကတော့စစ်တီတူတန်ရရှိတဲ့ဖြစ်စဉ်ကြီးရှိပါတယ
်။မနေ့ညနေတုန်းကလည်းဒီမော့ဆိုမြို့ထဲကဒေါငန်ခါရက်ကွက်ဘက်မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။မေလ23ရက်နေ့ကနေဒီကနေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တို့ကြားပြစ်ခတ်မှုတွေဖြစ်ပွားနေသလိုတောင်းနေရှိတဲ့ဒေသခံတွေကလည်းစစ်ဆောင်နေရပါတယ်။အလားတူပြစ်ခတ်တိုက်ခတ်မှုတွေဖြစ်နေတဲ့ကယားပြည်နယ်စရှမ်းပြည်နယ်မိုးပြဲမြို့တွင်းမှာမြို့နေသူတွေရှောင်ထွက်သွားဖို့ဒီမနက်မှာစစ်တပ်ကလိုက်ပြီးကြီးညာနေတယ်လို့မိုးပြဲမြို့ခံလူကပြောပါတယ
်။မိုးပြဲမြို့တိမှရှိနေတဲ့ဒီသူအပေါင်းတို့ဒီအပြင်တို့ထွက်သွားပြပါရန်သူကစီတီကိုအတန်းဆုံးခြုံချပြပါရန်ဆိုမှဟိုစစ်တပ်တွေကအော်လာနေပြီးမှပြည်သူထွက်သွားတဲ့အနေအထားလည်းရှိတယ်ဒီမနေ့ဆယ်နိုင်ကျော်တော့အောင
်စစ်တပ်ကအဲ့ဒါလိုလိုက်တတိပေးနေတဲ့အတွက်တမျိုးလုံးနီးပါးထွက်သွားနေကြတယ်လို့မြို့ခံတို့ကပြောပါတယ
်စီတီကထွက်နေကြတယ်ကလော့ကတော့တော့ရှိသေးတယ်သူကရက်ကွက်မှာဆောက်ချောက်ထားဖို့ပေါ့နော်ထားထားတယ်ဒီ
ဘာကြောင့်လဲလို့မပြောပဲပြည်သူတွေကိုမြို့ရွာကနေရှောင်ထွက်သွားဖို့စစ်တပ်ကအော်လာနဲ့လိုက်အော်နေတဲ့ပုံမှာကရင်နီမျိုးရကာကိုရေးဖွဲ့ GNDF ပြန်ကြားရေးတာဝန်ခံကအခုလိုမြင်ပါတယ
်ဒါကလည်းပြောတာလည်းအဲ့လိုမျိုးပြောတယ်လို့လည်းကြားတော့ဘောနော်သူတို့ကရက်ချက်ရှိရှိလူသူတို့ဒုက္ခပေးဖို့ကြီးနေတယ်လည်းမြင်တော့အင်းဖောက်တိုင်းဖောက်တိုင်းသူတို့ပုံမှန်လုပ်နေကြတာမျိုးတွေ့မှာပေါ့
မိုးပြဲမျိုးတွေမနစ်ဆွန်လာနေရနေ့ကနှစ်ဖက်ပြစ်ကတ်မှုမှာအရတာတူထိခိုက်တံရရရှိခဲ့တယ်လို့ KNDF တာဝန်ရှိသူကပြောပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့မိုးပြဲမြို့မှာစစ်တပ်လုံခြုံရေးဖွဲ့ကိုလာရောက်ပစ်ခတ်တာလို့ပြောပါရယ
်ဒီမော့ဆိုဘက်ကနေမိုးပြဲရဲ့အဝင်ထွက်လမ်းမှာကျွန်တော်တို့ကင်းဆောင်နေတာရှိတယ်အဲ့ဒါကိုမိုးပြဲရဲ့တောင်ဘက်မှာပါကျမ်းဘက်၃၀လောက်ကသာပစ်တာရှိတယ်ဒီဘက်ကပြန်လည်ပြီးတော့ပစ်ခတ်တတ်တာမှာအနောက်တောင်ဘက်ဆုတ်သွားတာရှိတယ်အဲ့ဒီမှာတော့ကျွန်တော်ထိခိုက်ရတံရရရှိမှုရှိပါ
မေလ23ရက်နေ့တုန်းကမိုးပြဲမြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမှစစ်တပ်ဘက်ကနေအင်အားထပ်မံဖြည့်တင်းထားပါတယ်။ဖဲခူနဲ့မိုးပြဲဘက်မှာအရှိပတောင်ကအရှိကယန်းဒေသဘက်မှာစစ်ဆောင်900လောက်ရှိနေပြီးအနောက်ကယန်းဒေသဘက်မှာစစ်ဆောင်1000ကျော်ရှိနေတယ်လို့စစ်ဆောင်ရွာသားတွေကပြောပါတယ်။မေလ23ရက်နေ့ကနေဒီကနေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးဖွဲ့တွေကြားစီရေးပဋိပက္ခတွေကြောင့်ကယားပြည်နယ်လွိုင်ကော်မြို့ဒီမော့ဆူမြို့ဘရူဆူမြို့နဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲမြို့ကစုစုပေါင်းပြည်သူ9000ကျော်စစ်ဘေးဒုက္ခသည်ဖြစ်နေကြပါတယ်ခင်ဗျာ